အမေရိကန်နိုင်ငံမှာမျိုးပီဇာပြုတ်ပြင်းကြောင်းလဲထားတဲ့ဝက်ရဲကြောက်ကနဲ့အစားထိုးကုသမှုခံယူခဲ့တဲ့ပထမဆုံးလူနာဟာမေလ10ရက်နေ့မှာပဲကွယ်လွန်သွားပါတယ်။အစားထိုးကုသမှုခံယူပြီးတော့နလအကြမှာပဲလူနာရှင်မစ္စတာရစ်ခ်စလီမန်ကွယ်လွန်သွားတာလို့ခွဲစိတ်ကုသပေးခဲ့တဲ့အမေရိကန်မက်ဆာချူးဆက်အထွေထွေယောဂကုသရုံးကပြောပါတယ်။ကြောက်ကယောဂနောက်ဆုံးအဆင့်ခန်းစားနေရတဲ့အသက်60နှစ်အရွယ်မစ္စတာစလီမန်ကိုမစ္စတာကပဲမျိုးပီဇာပြုတ်ပြင်းထားတဲ့ဝက်ရဲကြောက်ကနဲ့အောင်မြင်စွာအစားထိုးကုသပေးခဲ့တာဖြစ်တယ်လို့လည်းတနင်္ဂနွေနေ့ကစီယုံထုတ်ပြန်ချက်မှာပြောထားပါတယ်။သူအခုလိုကွယ်လွန်သွားတဲ့အတွက်အလွန်စိတ်မကောင်းဖြစ်ရကြောင်းကြောက်ကအစားထိုးကုသမှုခံယူဖို့စောင့်ဆိုင်းနေကြတဲ့ကမ္ဘာသဘောကမကြီးမတွက်နိုင်တဲ့လူနာတွေအတွက်မျောလင့်ချက်အကြောင်းကြီးတစ်ခုဖြစ်တဲ့စလီမန်ကိုထာဝရအမတ်ရနေမှာဖြစ်တယ်လို့အစားထိုးကုထုံလောကပုံမအစင်မြင့်လာရဲ့အတွက်လူလူလလားနဲ့ယုံကြည်ပေးခဲ့တဲ့အတွက်လည်းလေးနဲ့စွာကျေးဇူးတင်ရပါတယ်လို့လည်းကြီးညာချက်မှာဖော်ပြထားတာပါ။ကမ္ဘာသဘောခန္ဓာကိုယ်အင်္ဂါအစားထိုးကုသမှုလိုအပ်ချက်တွေအလွန်ကြီးမားနေပြီးတော့မတ်လအတွင်းကြောက်ကအစားထိုးဖို့စောင့်ဆိုင်းနေတဲ့လူနာပေါင်း1400ကျော်ရှိတယ်လို့မက်ဆာချူးဆက်အထွေထွေယောဂကုသရုံးကပြောပါတယ်။အစားထိုးကုသမှုအတွက်အသုံးပြုခဲ့တဲ့ဝက်ရဲကြောက်ကကိုတော့ eGenesis Massachusetts ဇီဝနီးမြညာကုမ္ပဏီကထောက်ပံ့ပေးခဲ့တာဖြစ်ပြီးတော့အငယ်ရှိတဲ့ဝက်မျိုးဗီဇတွေကိုဖယ်ရှားပြီးမှလူရဲ့မျိုးဗီဇတချို့ကိုထည့်သွင်းပြုပြင်ခဲ့တယ်လို့လည်းဆေးရုံကပြောပါတယ်။